မြန်မာနိုင်ငံမှာတရုတ်စီးပွားရေးကုမ္ပဏီတွေအတွက်လုံခြုံရေးဝန်ဆောင်မှုပေးမဲ့နံပါတ်ပြည့်စီးရင်ဝင်ခဲ့တဲ့အမေရိကန်ပုဂ္ဂလိကစစ်ဖက်လုံခြုံရေးကုမ္ပဏီဟောင်း Blackwater ကိုတီထောင်သူဒီ Navy Seal တပ်ဖွဲ့ဝင်ဟောင်း Eric Prince ဦးဆောင်တဲ့လုံခြုံရေးကုမ္ပဏီနဲ့ပတ်သက်ပြီးတော့လူမှုအခြေပြုအဖွဲ့အစည်းတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်။လက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသတွေတွေမှာဒီစီမံကိန်းကြီးတွေရှိနေတဲ့တရုတ်ကုမ္ပဏီတွေရဲ့လုံခြုံရေးအကျိုးစီးပွားကိုအကောက်အကွယ်ပေးမဲ့ဒီကုမ္ပဏီကိုမြန်မာစိုးရွားကဘလို့ပုံစံနဲ့ခွင့်ပြုလိုက်တယ်လဲဆိုတာမင်းကိုထုတ်နေကြပါတယ်။ဒီအကြောင်းမိုက်အင်ဂျင်နိုင်ပြောပါလိမ့်မယ်
။ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့ Frontier Service Group FSG လုံခြုံရေးဆိုင်ရာဝန်ဆောင်မှုကုမ္ပဏီဟာမြန်မာနိုင်ငံမှာရှိနေတဲ့တရုတ်ကုမ္ပဏီတွေအပါအဝင်ဂျပန်၊ထိုင်းနဲ့အခြားနိုင်ငံခြားယင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေအတွက်နိုင်ငံတကာအစ်စ်မီလုံခြုံရေးဝန်ဆောင်မှုပေးဖို့2018ခုနှစ်ဇန်နဝါရီလကတည်းကမြန်မာနိုင်ငံမှာတရားဝင်မှတ်ပုံတင်ခွင့်ရထားပြီးသားဖြစ်ပါတယ်။လွန်ခဲ့တဲ့လပိုင်းမှာတော့ FSG ကုမ္ပဏီကနေမြန်မာလုံခြုံရေးဝန်ထမ်းအယောက်30နေရအတွက်အလုပ်ခေါ်ကြောင်းတရားဝင်ကြေညာခဲ့ပါတယ်။FSG ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်တဲ့မြန်မာနဲ့တရုတ်လုပ်ငန်းရှင်တွေဖြစ်ဒေါ်ဆန္ဒဝင်း ဦးစီသူ ရှိဟီနဲ့ကျန်းဟွေကန်းတို့၄ဦးဖြစ်ပြီးကုမ္ပဏီရဲ့ညွှန်ကြားရေးမှုတွေဖြစ်မှတ်ပုံတင်စည်းရင်းမှာဖော်ပြထားပါတယ် FSG လုံခြုံရေးကုမ္ပဏီကိုတည်ထောင်သူဟာနာမည်ပြည့်စည်းရင်းဝင်ခဲ့တဲ့ American ပုဂ္ဂလိကစစ်ဖက်လုံခြုံရေးကုမ္ပဏီဟောင်း Blackwater ကိုတည်ထောင်သူကိုရိုင်လဲ Navy Seal တပ်ဖွဲ့ဝင်ဟောင်း Eric Prince ဖြစ်ပြီး2009ခုနှစ်ကအီရတ်နိုင်ငံဘက်ဒက်မြို့မှာလက်နက်မဲ့ရဲသားပြည်သူတွေကိုသူ့ရဲ့ပုဂ္ဂလိကစစ်ဖက်လုံခြုံရေးဝန်ထမ်းတွေကတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့အမေရိကန်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုကိုခံခဲ့ရတာဖြစ်ပါတယ်။အဲဒီနောက် Blackwater Company ကို Eric Prince ကပိတ်ပစ်ခဲ့ပြီး Frontier Service Group လုံခြုံရေးဆိုင်ရာဝန်ဆောင်မှုကုမ္ပဏီဆိုတဲ့နာမည်အသစ်နဲ့နိုင်ငံတကာမှာရှိနေတဲ့တရုတ်ယင်းနှီးမြှုပ်နှံရေးကုမ္ပဏီတွေအတွက်လုံခြုံရေးဝန်ဆောင်မှုပေးနေတာပါ။လက်ရှိသူ့ကုမ္ပဏီအနေနဲ့လက်နက်ကင်လုံခြုံရေးပေးတာမဟုတ်ဘဲတရုတ်ကုမ္ပဏီဝန်ထမ်းတွေကိုလုံခြုံရေးတင်ဒန်းတွေသာပေးနေတာဖြစ်ကြောင်းပြီးခဲ့တဲ့တောက်ကြာနေ့က Al Jazeera နဲ့တွေ့ဆုံမေးမြန်းခန်းမှာ Eric Prince ကအခုလိုပြောသွားပါတယ်
။ Company doesn't do any security per se. It does some
training. ကုမ္ပဏီ
န
ဲ့လုံခြုံရေးဝန်ထမ်းဖြစ်ဆောင်ရွက်တာမျိုးမလုပ်ပါဘူး။ကြားဖက်သမားတွေရဲ့တစားကံအဖြစ်အဖမ်းဆီးမခံရအောင်ဘလို့တားဆီးကာကွယ်မလဲဆိုတာကိုတရုတ်စီးပွားရေးကုမ္ပဏီတွေရဲ့ဝန်ထမ်းတွေကိုတင်ဒန်းမဲ့ပေးတာပါ။FSG ကုမ္ပဏီဝန်ထမ်းတွေအနေနဲ့လက်နက်ကင်ပြီးတော့လုံခြုံရေးပေးတဲ့အလုပ်မျိုးမလုပ်ပါဘူး
။ဒါ့အပြင် Eric Prince ဟာ American သမ္မတ Donald Trump ကိုအပြည့်အဝထောက်ခံသူဖြစ်တယ်လို့ Trump အတွက်ရန်ပုံငွေအကြီးအကျယ်ထည့်ဝင်သူလည်းဖြစ်ပါတယ်။အမှားအရင်ဖြစ်သူဟာလည်း Trump ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာရန်ပုံငွေအကြီးအကျယ်ထည့်ဝင်ခဲ့တဲ့အတွက် Trump ကပညာရေးဝန်ကြီးအဖြစ်ခန့်အပ်ခဲ့သူ Betsy DeVos ဖြစ်ပါတယ်။Eric Prince ရဲ့နောက်ကြောင်းမှာနာမည်ပြည့်တွေရှိထားပြီးအငင်းပွားပွဲရာဖြစ်နေတဲ့သူ့ကုမ္ပဏီ FSG ကိုမြန်မာနိုင်ငံတွင်းရှိနေတဲ့တရုတ်နဲ့အခြားနိုင်ငံခြားကုမ္ပဏီတွေရဲ့လုံခြုံရေးဝန်ဆောင်မှုပေးဖို့မြန်မာအစိုးရကခွင့်ပြုလိုက်တဲ့အပေါ်မှာတိုင်းရင်းသားနဲ့ရပ်ဖက်အဖွဲ့အစည်းတွေကစိုးရိမ်မှုတွေရှိနေတာပါ။ဒါနဲ့ပတ်သက်လို့ American ချေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုခုလိုပြောပါတယ
်။အော်ဖို့ကောင်းတာအစိုးရနေပြီးတော့တရားကိုဘယ်လိုအစီမံနဲ့ပေါ့နော်ဝင်ခွင့်ပေးတာလေနောက်တစ်ခုကအစိုးရနေပြီးတော့ဒီဟာကိုစုံစမ်းမှုတွေသူတို့ရဲ့နောက်ကျောင်းနဲ့ပတ်သက်မှရောလေ့လာထားဘယ်လောက်ရှိလဲမသိဘူးဒါပေမဲ့စိုးရိမ်စရာကတော့ကောင်းပါတယ်ဘာသာ expect ဥဆောင်ခဲ့တာကျွန်တော်ဒီကျေးစားစစ်တပ်မျိုးတစ်ဖွဲ့ကိုဥဆောင်ခဲ့ခေါင်းဆောင်သူဥရပါဘာပီကိုရောက်လာတယ်ဆိုတော့ဒီလောက်တာမှကျွန်တော်ပြည်တွင်းစစ်နဲ့ပြည်တွင်းလက်နက်ကင်ပေါ်များနေတဲ့နိုင်ငံမှာပူပြီးဆိုးဝါးစေဖို့ပူပြီးပူဆိုးနိုင်လာလို့ကျွန်တော်စိုးရိမ်မှုဖြစ်လာတာပါ
FSG ရဲ့အမှုဆောင်ညွှန်ကြားရေးမှုနဲ့ဒုဥက္ကဋ္ဌတာဝန်ယူထားတဲ့ Eric Prince ရဲ့နောက်ကျောင်းရာဇဝင်နဲ့ပတ်သက်လို့လည်းဂမ်ဆန်းကအခုလိုပြောပါဗျ
။သူရဲ့တမိုင်းကျောင်းကိုကြည့်မယ်ဆိုရင်ရောအရင်တော့ Era စစ်ပွဲလိုမျိုးပါဆိုရင်ကျေးစားစစ်တပ်လောက်အစ်စ်လောက်နဲ့ပါဝင်ပတ်သက်မှုဖြစ်ခဲ့တယ်။နောက်စစ်ရာဇဝင်မှုရောတော်တော်ဟိုကျူးလွန်ခဲ့တာဟာရှိပါတယ်။အထောက်အထားနဲ့ရှိတာပေါ့နော်။အဲ့ဆိုဒီအမေရိကန်နိုင်ငံမှာတင်ကိုကတ္တနာဖြစ်နေတဲ့ပုံကိုတူတူရောက်ပါတော့အဲ့တော့တရုတ်ပြည်ကိုပြန်ပြောင်းပြီးမှဒီကုမ္ပဏီထောင်တယ်ထောင်မှအခုတရုတ်အကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်ဒီလုံခြုံရေးဝန်ဆောင်မှုလုပ်ပေးတယ
်တရုတ်ရဲ့ခေတ်သစ်ပိုလန်မှဖွံ့ဖြိုးရေးစီမံကိန်းကြီးအတွက်နိုင်ငံတကာမှလိုက်ပါအကောင့်ထဲပေါ်မဲ့တရုတ်ကုမ္ပဏီတွေရဲ့လုံခြုံရေးဝန်ထမ်းတွေဖြည့်ဆည်းပေးနိုင်ဖို့ FSG ကတရုတ်နိုင်ငံမှအကယ်ဒမီသင်တန်းကျောင်းတွေလိုဖွင့်လှစ်ပြီးစစ်သင်တန်းတွေပေးနေကြောင်းကမ်ဆန်းကဆိုပါတယ
်သူတို့ train လုပ်ထားတာကျွန်တော်လုံခြုံရေးနှစ်နဲ့သုံးနှစ်ဆိုအယောက်3000ကျော်နေ professional against professional high grade commando grade မျိုးဒီရပ်ပစ်စစ်ဖက်ဆိုင်ရာမှာအင်မတန်ကျွမ်းကျင်တဲ့ grade ရောက်သွားအောင်သင်ပေးရအ အဲ့ဒါတရုတ်ရဲ့အကျိုးစီးပွားတွေတခုခုပြဿနာဖြစ်ဆိုလို့ပို့လို့ရအောင်လုပ်ရတယ
်တရုတ်စီမံကိန်းကြီးတွေရှိနေတဲ့တိုင်းသားဒေသတွေကအရက်ဖက်အဖွဲ့အစည်းတွေကတော့ FSG ကုမ္ပဏီရဲ့မြန်မာနိုင်ငံတွင်းလှုပ်ရှားဆောင်ရွက်မဲ့အခြေအနေတွေကိုစိုးရိမ်မှုတွေရှိနေပြီးလွတ်တော်အနေနဲ့လဲစောင့်ကြည့်ဖို့တောင်းဆိုထားပါတယ်